ထိုင်းမြန်မာနယ်စပ်မြောက်ရီမြို့မှာတိုက်ပွဲတွေဖြစ်ပေါ်ပြီးထိုင်းဘက်ကမြန်မာနိုင်ငံသားတွေထွက်ပြေးခေါ်လုံလာနေစမှာပဲမြန်မာတွေကအခြေအနေကိုအနီးကစောင့်ကြည့်နေကြောင်းနယူးဇီလန်ဝန်ကြီးချုပ်ခရစ်စတိုဖာလုခ်ဆန်နဲ့ဒီကနေ့တွေ့ဆုံစဉ်ထိုင်းဝန်ကြီးချုပ်ဆက်သာသာဗီစင်ကပြောကြားလိုက်ပါတယ်
I share with Prime Minister Luxon that Thailand is monitoring the situation along the Thailand Myanmar closely.
ထိုင်းမြန်မာနယ်စပ်မှာဖြစ်ပေါ်နေတဲ့အခြေအနေတွေအထူးသဖြင့်မဲဆောက်မြို့ရဲ့တခြားတစ်ဖက်မှာရှိတဲ့မြောက်ဝတီမြို့မှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုထိုင်းနိုင်ငံကအနီးကစောင့်ကြည့်နေတယ်ဆိုတာ ဝန်ကြီးချုပ်လက်ဆင်ကိုကျွန်တော်ပြောကြားခဲ့ပါတယ်။နယ်စပ်မှာဖြစ်ပေါ်နေတဲ့အခြေအနေတွေအရမြန်မာနိုင်ငံသားတွေကိုစာနာမှုအကူအညီပေးနိုင်ရေးအတွက်ကြိုတင်ပြင်ဆင်မှုတွေကိုလည်းထိုင်းဘက်ကလှုပ်ဆောင်ထားပါတယ်။လက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေအရအာဆီယံဘုံသဘောတူညီချက်နဲ့အညီမြန်မာပြည်ပခမှာပါဝင်ပတ်သက်သူအားလုံးအနေနဲ့တွဲဆုံဆွေးနွေးတဲ့နည်းလမ်းနဲ့ငြင်းချမ်းစွာအဖြေရ တဲ့နယူးဇီလန်ဝန်ကြီးချုပ်ရဲ့ဝန်ကြီးချုပ်နဲ့ထိုင်းဝန်ကြီးချုပ်တို့ဧပြီလ18ရက်ဒီကနေ့ဘန်ကောက်မြို့မှာတွေ့ဆုံကြတာဖြစ်ပါတယ်ဒါဟာနယူးဇီလန်ဝန်ကြီးချုပ်တဦးအနေနဲ့2013ခုနှစ်နောက်ပိုင်းထိုင်းနိုင်ငံကိုပထမဆုံးတင်ရောက်လာတာလည်းဖြစ်ပါတယ်နယူးဇီလန်နိုင်ငံဟာမကြာခင်ရက်ပိုင်းအတွင်းနယူးဇီလန်အာဆီယံစီးပွားဘက်ကိုအင်ရှင်ဖြစ်လက်ခံကျင်းပဖို့ရှိနေပါတယ်ဒီစီးပွားကိုမြန်မာစစ်ကောင်စီကိုယ်စားလှယ်ဖိတ်ကြားထားတာနဲ့ပတ်သက်လို့မြန်မာရေးတက်ကြွလှုပ်ရှားသူတွေကလည်းနယူးဇီလန်ဗဟိုတရားရုံးမှာတိုင်ကြားချက်ဖွင့်ပြီးကန့်ကွက်နေကြပါတယ်အခုချိန်ထိတော့မြန်မာစစ်ကောင်စီကိုယ်စားလှယ်အဖွဲ့ကိုနယူးဇီလန်ကပြည်ဝင်ခွင့်ဗီဇာထုတ်ပေးဖို့ဆိုင်းငံ့ထားပါတယ်ခင်ဗျာ